ရင်းဆုံးတော့မြန်မာနိုင်ငံရဲ့ဒေသတချို့မှာဒီရပိုင်းအတွင်အပူချိန်စန့်ချိန်တစ်တင်တဲ့အထိခံစားနေရတဲ့သတင်းကိုတင်ပြပေးချင်ပါတယ်။အာရှတလွှားမှာတော့အပူလိုင်းထံခံရတဲ့အချိန်မှာမြန်မာနိုင်ငံရဲ့ဒေသတချို့မှာအပူချိန်စန့်ချိန်တစ်တင်တဲ့အထိပူပြင်းနေပါတယ်။အပူချိန်အမြင့်မားဆုံးထံကိုခံရရတဲ့မကွေးတိုင်းချောင်းမြို့မှာဆိုရင်တောက်တုံးကြီးကအရေးပေါ်လိုအပ်နေပါတယ်လို့ဒေသခံတွေကVOA ကိုပြောပါတ လို့ပရာဟိတာကူညီပေးနေသူတွေကလည်း VOA ကိုပြောပါရယ်အခုလိုမျိုးမြန်မာနိုင်ငံမှာစံချိန်တရံပူပြင်းတဲ့ဒဏ်ကိုခံရတဲ့အခြေအနေကြောင့်ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့မက်ခင်ဖြူထွေးကတင်ပြပေးထားပါရယ
်အပူချိန်လွန်ခဲ့တဲ့ဒဏ်ခံရတဲ့မြန်မာနိုင်ငံမှာမကွေးတိုင်း6မြို့ကတော့ထူးခဲ့တဲ့ပူပြင်းမှုကိုခံစားနေရတယ်လို့ဒေသခံတွေကပြောပါရယ်ဒီကနေ့ကြာတာရင်းနှီးတိုင်းတာချက်အရနေ့အပူချိန်ဟာ 46.6 ဒီဂရီဆဲဆီယက်အထိအမြင့်ဆုံးရှိခဲ့တယ်လို့မိုးလေဝသဌာနကသတင်းထုတ်ပြန်ပါတယ်။ဒီလိုပူပြင်းတဲ့မိုးလေဝသအခြေအနေကြောင့်တောက်သုံးရီလိုအပ်ချက်ကိုပိုပြီးတော့ဆောင်ရွက်ပေးနေရတယ်လို့၆မြို့ကမနှောဖြူလူမှုကူညီရေးအသင်းတာဝန်ရှိသူကပြောပြပါတယ
်။ခုကပူရပူရပဲပူရကိုအင်မတော်ဖက်နဲ့နေမိကြတာပေါ့။ဘုံမမီရောဘူး။ပူပူတယ်လို့ခံစားရတယ်။အင်မတော်ဖက်နဲ့နေတဲ့တတိနဲ့နေတဲ့နေသားကြောင့်ပြင်မရှိကြဘူးလို့ပြောမှာပေါ့။ဒီပါရောရွာတွေလည်းရွာတွေလိုက်ဝီရတာပေါ့အလူရှင်လာတယ်ကျွန်တော်လိုက်ဝီပြီးတယ်အဲ့ဒါလေးတော့လုံညာ။နောက်ကြီးကတော့နှစ်ခုလောက်အလူမျိုးဟိုရေတိမ်အောင်ကြည့်တာ၄လောင်း၆လောင်းလောက်ကြီးဖြစ်ခုတာပေါ့အခုကတော့ဒီဘက်လာတယ်မှာတော့ဒီလာတယ်မှာတော့အဲ့လောက်ကြီးတော့မဖြစ်ဘူး။ရာသီဝင်တော့ဒီလေရခိုင်တော့ရှိတော့ဘူးပဲရောကကြောင်းပဲဒီလေဒီလေပြောက်တော့ဟိုဘိုးဘိုးတော့ဖြစ်မှာပေါ့နော
်။နေပူချိန်မြင့်မားတဲ့အထဲမှာမန္တလေးမြို့လည်းပါပါတယ်။မန္တလေးမှာနေအပူချိန်ကျဆင်းအောင်မိုးခေါ်လွန်ဆွဲပွဲတွေကိုလည်းဒိတာကံတွေကဒီနှစ်မှာပိုးပြီးတော့လှုပ်လာပါတယ်။ဒါပေမဲ့လည်းအပူချိန်ကတော့တိတိတသာကျဆင်းသွားတာမျိုးမရှိဘူးလို့ဒိတာကံတွေကပြောပါတယ
်။မိုးခေါ်လွန်ဆွဲပွဲကတော့ရက်ကတော်ငယ်များတော့လုံးရတယ်။ကျွန်တော်ရုံးနဲ့ပတ်ဝန်းကျင်မှာဟိုတော်တော်များများမှလုံးတယ်။ဒါပေမဲ့ဟိုကတော့တိတိတသာကြီးတော့မရှိဘူးပေါ့။ဒီတိုင်းပဲအပူချိန်ကတော့ကျွန်တော်ပူးနေတော့မှာပဲ။လွန်ဆွဲပွဲတွေကဒီတိုင်းမှာတော့ရိုးရပုံစံမျိုးနဲ့လှုပ်တာတော့မရှိဘူး။ဒီလိုပူတဲ့အရာဒီမျိုးဆိုရင်တော့တော်တော်ဝင်တော့လုံးကြတယ်။ဟုတ်ဒီနေ့ကတော့တော်တော်များများလုံးကြတယ်။ရက်ကတော်တော်များများမှာရှိတယ်။အရင်နေ့တွေထက်ဆိုင်တော့ပိုပြီးတော့လုံးကြတယ်။အရင်ခုတစ်ခါကတော့လွန်ဆွဲပွဲကြောင်လာပါလာတော့မသိဘူး။နည်းနည်းမိုးအောင်ပြီးတော့အနှဲငယ်ပဲရွာတာတော့ရှိတယ်။ဒါပေမဲ့အပူချိန်ကတော့တိတိကျကျကြီးကြာလို့ရှိလို့ပြ
။နေ့အပူချိန်ကြောင့်ဝေဒနာခံရတဲ့သူတွေကိုကူညီပေးဖို့အရေးပေါ်ဆက်သွယ်လာတာတွေကိုလည်းမန္တလေးတိုင်းနယ်ကလူမှုကေဆယ်ရေးအသင်းတွေကအလင်းမီဆောင်ရွက်ပေးနေကြပါတယ်။အပူရှိပြီးတတိလက်သွားတဲ့အဖိုးအိုတူကိုကြတာရင်းတွေကအရေးပေါ်ကယ်ဆယ်ရေးဆောင်ရွက်ခဲ့ရတယ်လို့မနိစလလူမှုကူညီရေးအသင်းတာဝန်ရှိသူတူကပြောပါတယ်
။ကျွန်တော်ကတော့အများဆုံးကတော့ဒီစုံလင်တာပြည်ဝင်ယူပဲကျွန်တော်တို့တားရိုက်သွားတာ။ပြည်ဝင်ကြီးမှာကျွန်တော်တို့မလေးကကျွန်တော်တို့ရုံးပါလေအပွားကြီးအကူညီပေးတဲ့ဟာရဲ့အရှိမကျွန်တော်တို့တပုတ်သွားခဲ့တယ်ဒီစုံလင်တာ။ပြည်ဝင်ပါလေအခြားအသင်းကနေပြီးတော့လှုပ်ထားရတယ်များနေတော့ပြည်ဝင်လက်သိမနိုင်ဘူးပေါ့အရှိမက။အဲလိုမျိုးကြောင့်လေကျွန်တော်တို့ကပြည်တော်ဒီအပွားရဲ့ဒီဘောချီနေကြောင်းလေကျွန်တော်တို့ကရုံးကခေါ်ပြီးအောင်မှာကျွန်တော်တို့ရုံးကတေးကန်းနေပဲကျွန်တော်တို့ကဆရာဝန်တွေနဲ့အနသမားတွေနဲ့ပဲကျွန်တော်တို့ကပူညီပြီးတော့အပွားစီနေတယ်ပေါ့ကျွန်တော်တို့လုပ်ပြီးတယ
်ဆေးရုံကြီးကတော့တော့ trainer ဆိုတော့အစည်းအဝေးလို့လည်းရောက်တဲ့ဟာတွေလည်းရှိတာပေါ့ဆရာဝန်တွေကတော့သူတို့ကတော့ဆေးရုံကြီးမနိုင်တာဆိုတော့အမျိုးမျိုးလူနာတွေရောရှိတယ်ပေါ့အစည်းအဝေးကလည်းဒီအပိုင်းမှာတော့တော်တော်များများလာတဲ့ဟာတွေကကြီးကျုံများတယ်ဗျအဲဒါတော့မျိုးအဲ့လိုမျိုးပေါ့
နေ့ပူချိန်ပြင်းထန်တဲ့ဂျန်ကိုမြန်မာအပါဝင်အာရှတလွှားမှာပြီးခဲ့တဲ့ဧပြီလတည်းကစတင်ခန်းစားနေကြရတာပါမြန်မာနိုင်ငံမှာတော့အပူဒဏ်ကြောင့်တေဆုံးနာမကျန်းမှုအချက်လက်တွေနဲ့ပတ်သက်လို့အာဏာပိုင်တွေကတရားဝင်ထုတ်ပြန်တာမျိုးမတွေ့ရပါဘူး။ဒါပေမဲ့လည်းအပူဒဏ်နဲ့ဆက်နွယ်ပြီးငိုယောဂအခန်းကြောင့်တေဆုံးတဲ့ရာဂိုင်နှုန်းကတော့ပိုများလာတယ်လို့အများကခံမှန်းကြပါရဲ့ရှင်။